ဩစတြေးလျနိုင်ငံကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုလျှော့ပေါ်ပေးလိုက်ပါတယ်။နော်ဝေးနိုင်ငံကအလားတူလျှော့ပေါ်ပေးလိုက်ပြီးရပိုင်းအတွင်းမှာပဲဩစတြေးလျကလည်းဖြေလျှော့ပေးလိုက်တာပါ။မြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့အခုလိုမျိုးအလျှော့ပေးလိုက်တာလို့ဗြိတိန်မှာလေပတ်ရောက်နေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောလိုက်တာကိုမြန်မာရေးလှုပ်ရှားသူတွေကတော့တိတ်များလွန်းပြီးတိတ်ဆောလွန်းတယ်လို့ချက်ချင်းပဲတုံ့ပြန်ဝေဖန်ကြပါတယ်။ဒီအကြောင်းစုံကိုတော့ဘင်ကောက်ကနေဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကဆက်ပြောပြမှာပါရှင်။
ဤဘီလတ်ရနေ့မှာဂျပန်ရွေးကောက်ပွဲတွေကျင်းပခဲ့ပြီးထောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တွေအနိုင်ရခဲ့ပြီးတဲ့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေယူသိမ်းရေးကိစ္စကိုပိုပြီးကြဲကြဲလုံလုံကြားလာရတာပါ။အဲ့ဒီအထက်မှာအခုနောက်ဆုံးလက်တွေ့ယူသိမ်းလိုက်တာကတော့ဩစတြေးလျနိုင်ငံပဲဖြစ်ပါတယ်။အခုလျှော့ပေါ်ပေးလိုက်တဲ့ဒဏ်ခတ်အရေးယူမှုအရဩစတြေးလျနိုင်ငံကငွေရေးကြေးရင်းနဲ့ခီးသွွာလာခွင့်ဆိုင်ရာပိတ်ပင်ဒဏ်ခတ်ထားတဲ့မြန်မာနိုင်ငံကတာဝန်ရှိသူစုစုပေါင်း392ယောက်ထဲက260ကျော်ကိုဖယ်ရှားပေးလိုက်တဲ့အတွက်စစ်ဘက်အရာရှိတွေအပါအဝင်ဆက်ပြီးအရေးယူထားသူ130လောက်ပဲကျန်ပါတော့တယ်။ဖယ်ရှားပေးလိုက်သူတွေထဲမှာသမ္မတဦးသိန်းစိန်နဲ့အတူအစိုးရအဖွဲ့နဲ့လွှတ်တော်တွေကပြုပြင်ပြောင်းလဲရေးလူလာသူတွေပါတယ်လို့ဩစတြေးလျနိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါလေ။ငွေရေးကြေးရင်းနဲ့ခီးသွွာလာခွင့်ဆိုင်ရာအရေးယူထားတာကိုရုပ်သိမ်းပေမဲ့နဲ့နဲ့ရောင်းတာကိုတော့ဆက်ပြီးတော့ပိတ်ထားအောင်မှာပါ။ဒါအပြင်တန်ခတ်အရေးယူတာကိုပြန်ချမှတ်ဖို့ကလည်းအမြဲတမ်းဖြစ်နိုင်ခြေရှိနေပါတယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဘော့ဘ်ကာကဆိုပါတယ်။တန်ခတ်ရည်ရည်မှုတွေကိုရှော့ချပြီးကုန်သွယ်ရေးလုပ်ဖို့အားပေးတာဟာမကြသေးခင်ကာလတွေအတွင်းမြန်မာနိုင်ငံကနိုင်ငံရေးစီးပွားရေးနဲ့လူမှုရေးဆိုင်ရာကျယ်ပြန့်တဲ့ပြုပြင်ပြောင်းလဲမှုတွေကိုအတိမတ်ပြုတာဖြစ်ပါတယ်လို့ဘော့ဘ်ကာကပြောပါတယ်။ခီးသွွာလာခွင့်ကန့်သတ်ချက်ရုပ်သိမ်းပေးလိုက်တာကိုသဘောတူပေမဲ့အပြောင်းလဲတွေကဒီလောက်ကြီးမခိုင်မာသေးပဲဆော့ဆော့စီစီရှော့ပေါ့ပေးလိုက်တာကိုတော့ဘဝင်မကြဘူးလို့ဩစတြေးလျအခြေစိုက်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုအဖွဲ့ဩစတြေးလျမြန်မာအယုံကညွှန်ကြားရေးမှူးဒေါက်တာမြင့်ချိုက VOE ကိုပြောပါတယ်
။တောင်ဆန်းစုကြည်တို့ဒီရင်းကနော်ငိုစင်အင်အားစုတွေတိုင်းနိုင်အင်အားစုတွေပြောထားတဲ့အပြောင်းလဲတွေမဖြစ်ပဲနဲ့အခုလိုမျိုးပေါ့နော်စော်စီပြောင်းလဲတဲ့ပုံမှာလည်းပဲအထက်ကသဘောထားနဲ့စိတ်မကိုက်ညီဘူးလို့ကျွန်တော်တို့ကထောက်ပြဝေဖန်တာရယ်ဗျနောက်တစ်ခုကကျွန်တော်တို့စိုးရင်တာကအခုလိုမျိုးဟိုမြင်းများဆားဆားနဲ့စော်စီစီအချိန်မတန်မဲနဲ့အဲ့လိုမျိုးရှော့ချပေးလိုက်တာကအထက်ကဦးသိန်းစင်အစိုးရကောအထက်ကစစ်တပ်ကောနောက်ထပ်ငါတို့ဖမ်းလာတဲ့သူတွေကိုလွတ်ပေးစရာမလိုတော့ဘူးတိုင်းသားတွေမျိုးစုတွေကိုတိုက်ခိုက်တာလည်းရက်စရာမလိုတော့ဘူးလူခွင့်ချိုးဖောက်တာလည်းလူဆိုင်တာမလို့တော့ဘူး Facebook အချင်းကဥတည်လည်းမပြင်မဲလည်းရပါတယ်ဆိုတော့စိတ်မျိုးဝင်သွားပြီးတော့အပြောင်းလဲတွေကိုဆက်မလုပ်မအောင်ကျွန်တော်တို့အရန်ဆိုးရိမ်နေက
ြပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အပြည့်တင်ဝန်ကြီးချုပ် David Cameron နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာတန်ခတ်ရည်ရွယ်မှုတွေကိုရုပ်သိမ်းဖို့ထက်လောလောဆယ်အချိန်ကာလမှာဆိုင်းငံ့ထားဖို့ဆိုပြီးတော့သဘောထားထွက်ခဲ့ကြပါတယ်မြန်မာနိုင်ငံတွင်းကပြုပြင်ပြောင်းလဲရေးတွေဟာလုံးဝခိုင်မာပြီလို့ပြောလို့ရနိုင်တဲ့အခြေအနေမှာမရှိသေးပဲအခြေအမူရနောက်ပြန်လှည့်နိုင်သေးတဲ့အခြေအနေမှာပဲရှိနေသေးတာကြောင့်အခုဩစတြေးလျဆူရရဲ့လှုပ်ဆောင်ချက်ဟာ NLD ရဲ့သဘောထားနဲ့ကန့်ညီစေချင်တယ်လို့ NLD ပါတီရဲ့နိုင်ငံဖွဲ့ဝင်တူဖြစ်သူဦးဝင်းတင်ကပြောပါတယ
်။ကျွန်တော်ကတော့ဒီရည်ယူပြီးသူမျိုးကိုချက်ချင်းလည်းအခါရပြပြပြတဲ့ရည်ယူဖို့ပြုတော့မလုပ်တင်ဘူးလို့ကျွန်တော်ကယူပါတယ်။ဒါကြောင့်ဆိုင်းငံ့တာပါလို့ကျွန်တော်ကအထူးပြုတာဖြစ်ပါတယ်။အဲ့တော့ကျွန်တော်ကတော့ကျွန်ရဲ့သဘောထားအတိုင်းပဲဒီရည်ယူဆိုင်းချင်းတို့ဒီပို့လို့ထားရတာထားမြတ်တာပါသို့တော့တခုကြည့်တာအရင်ယူတဲ့အနေနဲ့မဟုတ်ဘဲနဲ့ဆိုင်းငံ့တဲ့အနေနဲ့ထားပါလို့ပြောတဲ့အတိုင်းပဲကျွန်တော်ကျင်းတဲ့ဒီဩစတြေးလျကိုကြီးလုပ်တဲ့အခါမှာလည်းဒီတရား260ကျော်လူတွေကိုရေးထားတာလေဒီမှာလုံးဝပဲဖြစ်ပြီးယူပြီးဆိုတာမျိုးတဲ့တရားယူလဲဆိုင်းငံ့ထားတဲ့အချင်းပါပဲရှိနေတယ်လို့ကျွန်တော်အလူပဲကျင်ပါတယ
်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးကတော့တန်ခတ်ရေးယူမှုဖြစ်လျှော့ပေးဖို့သူတို့ရဲ့ဆုံးဖြတ်ချက်ဟာဒေါက်ဆန်းစုကြည်နဲ့မြန်မာတိုက်ခန့်တွေရဲ့မျောလင့်ချက်တွေအရှိတောင်အခြားနိုင်ငံများအဖွဲ့အာဆီယံနဲ့ဥရောပနိုင်ငံတွေရဲ့မကြသေးခင်ကလှုပ်ဆောင်ချက်တွေနဲ့လိုက်လျောညီတွေရှိပါတယ်လို့ပြောပါတယ်။ပြည်ပင်ပြောင်းလဲရေးတွေခိုင်မာပြီးမြန်မာလူတွေရဲ့ဘဝတွေတိုးတက်စေရေးနောက်ထပ်အပြောင်းလဲတွေအတွက်အခြေအနေတွေရေရှည်မြန်မြန်စေဖို့အားပေးမဲ့ပုံမကြီးမားတဲ့ထိတွေ့ဆက်ဆံမှုနဲ့မြန်မာနိုင်ငံကိုလက်တွေ့ကျကျအထောက်ပံ့ပြုရပါမယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးကဆိုပါတယ်။အားပေးရမယ်ဆိုတာကိုပြည်ရင်းပြည်ပဒီမိုကရေစီရဲ့လှုပ်ရှားသူတွေကမကန့်ကွက်ပေမဲ့လက်ရှိမြန်မာနိုင်ငံအခြေအနေကတန်ခတ်ရေးယူမှုတွေကိုလုံးဝနှိပါ short ချပစ်လိုက်ရမယ်အခြေအနေမျိုးထိတော့မရှိသေးဘူးလို့ထောက်ပြနေကြတာပါ EU အဖွဲ့ဟာမြန်မာနိုင်ငံဆိုင်ရာမူဝါဒကို EP 23ရက်နေ့မှာဆွေးနွေးသုံးသပ်ကြဖို့ရှိပြီးတန်ခတ်ရေးယူမှုကိစ္စကထိတ်တန့်ဦးစားပေးဆွေးနွေးကြမယ့်ကိစ္စဖြစ်ပါတယ်တခါအမေရိကန်ပြည်ထောင်စုမှာလည်းဒီကိစ္စကိုဆွေးနွေးသုံးသပ်တာတွေရှိနေပြီဖြစ်ပါတယ်ခင်ဗျာ